ယောမင်္ဂလာပါကျွန်တော်ဒီနေ့ဗာလေးပြောမလဲဆိုလို့ရှိရင်ကျွန်တော်တို့ဒီ musicians ပေါ့နော် musicians ဆိုတဲ့ beat maker တွေပေါ့နော်ဒီသချင်းတီးတဲ့သူတွေကိုဒီ online မှာနေပတ်စံဘယ်လိုရှာမလဲပေါ့နော်အဲ့ဟာလေးကိုကျွန်တော်တီးတဲ့လောက်ကျွန်တော် sharing လေးလုပ်ချင်တယ်အဓိကတော့ဒီဟာလေးလုပ်ဖြစ်တဲ့အကြောင်းရင်းကတော့ကျွန်တော်ဒီနေ့ပေါ့နော်ဒီနေ့ကျွန်တော် YouTube ကြည့်တော့ DD Bamis vlog ပေါ့နော် DD Bamis vlog ကနေပြီးတော့ဒီ nomad တွေပေါ့နော် nomad တွေဒီခေးသွားပြီးတော့ဘယ်လိုပတ်စံရှာကြလဲဆိုတဲ့ဟာလေးကိုကျွန်တော်ကြည့်ပြတယ်ကြည့်ပြတော့ကျွန်တော် idea လေးရလာတယ်ဟောအဲ့ဒါဆိုငါလည်းဒီ beat maker တွေဒီသချင်းတည်းရဲ့သူတွေအနေနဲ့ဘယ်လိုမျိုးလေးပတ်စံရှာလို့ရမလဲဆိုတဲ့ဟာလေးကိုကျွန်တော် sharing လေးလုပ်ပေးခြင်းလို့ကျွန်တော်ဒီ video လေးလုပ်တာဖြစ်ပါတယ်အဲ့တော့အရင်ဆုံးကတော့ဗျာကျွန်တော်တို့ကတော့ဒီသချင်းတစ်ပုဒ်ဖန်တီးဖို့အတွက်ဒီ online နေရောင်းဖို့အတွက်အစရှိတဲ့ဖြစ်ပေါ့နော်အဲ့ဒါကတော့ laptop လို့မှာပေါ့နော်ကျွန်တော် laptop လို့မယ်ပြီးသွားလို့ရှိရင်တကယ်ကိုကရှိမယ်ဆိုလို့ရှိရင်တော့ကျွန်တော်အဲ့ဟာလေးကိုကျွန်တော်ရဲ့ဒီ traveler package ပေါ့နော် traveler home studio setup ဆိုပြီးတော့ကျွန်တော် vlog လေးတစ်ခုကျွန်တော်လုပ်ခဲ့ပူတယ်နော်အဲ့ဟာလေးကိုကျွန်တော် description မှာဖြစ်ဖြစ်ဒီတောင်းမှာဖြစ်ဖြစ်ကျွန်တော်ရေးတင်ပေးထားမယ်အဲ့ဟာလေးမှာကြည့်ပြီးတော့ဘာလေးလိုအပ်လဲဆိုတဲ့ဟာလေးကိုကြည့်လို့ရပါတယ်နော်အဲ့တော့အရင်ဆုံးတော့ကျွန်တော် laptop လို့မယ်နော်တကယ်musician တွေအနေနဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့အဲ sound card တွေလိုမယ်နော် laptop ကဲ sound card ကဲကျွန်တော်တို့အဲတီးဖို့တဲ့ midi controller နော်ဒါ mixing နားထောင်ဖို့အတွက်ကျွန်တော် travel လုပ်မှာ travel လုပ်မှာဆိုတော့ headphone mic ရှိမှာပေါ့နော်အဲဒါနော် headphone ကောင်းကောင်းတစ်ခုလိုမယ်နောက်ပြီးသွားလို့ရှိရင်ကျွန်တော်တို့ဘာလို့မလဲဆိုလို့ရှိရင်microphone ပေါ့နော် microphone လို့မယ်ပေါ့နော်အဲအားလေးနဲ့အားလေးကတော့ကျွန်တော်လိုအပ်မယ်တကယ်လို့လုံးဝမရှိသေးဘူးဆိုလို့ရှိရင် laptop တစ်ခုနဲ့ laptop ကောင်းကောင်းလေးတစ်ခုနဲ့ headphone ကတော့ကျွန်တော်တို့လိုမှာပေါ့နော်ကိုယ်ကသချင်းမစိုးတီးရုံပဲတီးမယ်ဆိုလို့ရှိရင်တော့နော် headphone လိုမယ်ပေါ့နော်ဒီတက်ပုံကြီးဖြည့်နိုင်လို့ရှိရင်တော့ကျွန်တော်ခုနကပြောသလို sound card ရယ် mic ရယ်ပြီးပါရင် midi controller ရယ်လိုမှာပေါ့နော်အဲ့ဒါလေးလိုမယ်โอเคအဲ့ဒါကြီးပြည့်စုံသွားပြီကျွန်တော်အဲ့ဒါကြီးပြည့်စုံသွားပြီကျွန်တော်ဒီဘိုင်းမှာတော့အဲ့ဒါကိုကျွန်တော်မပြောတော့ဘူးเนาะအဲ့ဒါကြီးပြည့်စုံပြီးတော့ကျွန်တော်တို့ကဒီ online ပေါ်မှာကျွန်တော်တို့သချင်းလေးတွေဒီလုံးလေးတွေဘယ်လိုလုပ်ပြီးပတ်စံရှာလို့ရမလဲဆိုတော့အရင်ဆုံးပထမဆုံးတစ်ချက်အနေနဲ့တော့ကျွန်တော်တို့ဘာလို့လုပ်ရမလဲဆိုလို့ရှိရင်ကျွန်တော်တို့ဒီ online music story ပေါ့ကျွန်တော်တို့သချင်းလေးဒီလုံးလေးကျွန်တော်တင်လို့ရတယ်เนาะသချင်းတွေမှာမဟုတ်ဘူးဗျဆိုထားတဲ့သချင်းတွေမှာမဟုတ်ဒီလုံးလေးတင်လို့ရတယ်เนาะကျွန်တော်ရဲ့ဒီ Spotify page ပေါ့နော်အဲ့အားလေးကိုလည်းအောက်မှာ description မှာကျွန်တော်ထားချပေးထားမယ်။နောက်အဲ့မှာလည်းကျွန်တော်ကဆိုထားတဲ့ဟာတွေထပ်ကိုတီးလုံးနေများတယ်ပေါ့နော်။အဲ့မှာတီးလုံးနေလည်းကျွန်တော်တို့တင်လို့ရတယ်။တီးလုံးနေတင်ပြီးတော့အဲ့ကနေကျွန်တော် streaming ကောင်းမှန်မှုတီးပြီးတော့ကျွန်တော်ဒီ income တစ်ခုကျွန်တော်တို့ပြန်ရမယ်။ဒါမှမဟုတ်လို့ရှိရင်လည်း Amazon တို့ဘာလို့ store တွေပေါ်မှာလည်းကျွန်တော်တင်ပြီးတော့ကျွန်တော်ရောင်းဆိုရမယ်နော်။ iTunes တို့ဘာလို့ပေါ်မှာလည်းကျွန်တော်တို့ရောင်းလို့ရမယ်နော်။အဲ့လိုမျိုးရောင်းဖို့အတွက်ကိုကျွန်တော်ဒီ online streaming online store တွေပေါ်ကိုကျွန်တော်ဘလို့တင်မလဲ free ဘလို့တင်မလဲဆိုတဲ့ဟာလေးကိုလည်းကျွန်တော်ဟိုပေါ့နော်ဗီဒီယိုလေးတခုလုပ်ခဲ့ပူတယ်အဲ့ဒါကိုလည်းကျွန်တော် description မှာကျွန်တော်ထည့်ပေးထားမယ်အဲ့ဒါလေးကိုလည်းဝင်ပြီးတော့ကြည့်ကြည့်ပါအောင်ဗျနော်အဲ့တော့အဲ့လိုမျိုးလေးကြောင်းလို့ရမယ်ပထမတစ်ခုပေါ့နော်ဒုတိယတစ်ခုနေတော့ဒီတစ်ခါတော့ကျွန်တော်အရင်တော့ကတော့ကျွန်တော်လက်တန်းပဲကျွန်တော်ရှောက်ပြောတာဒီတစ်ခါတော့ကျွန်တော်ဖုန်းလေးနဲ့ဘာညာလေးရေးထားတယ်နော်အဲ့လိုလုပ်လို့ရမယ်နောက်တစ်ခုကကြတော့နောက်ကိုယ့်ရဲ့သချင်းလေးကိုအခုလိုပဲ YouTube တွေပေါ်မှာနော် free ဘယ်လိုပြောမလဲ free page တွေကျွန်တော်တင်ပေးလို့ရမယ်အဲအောင်နေမှာကျွန်တော် YouTube channel ရဲ့ subscribe တွေများလာတယ်နော်ဘာညာနော် viewer တွေများလာတယ်ဆိုလို့ရှိရင်ထုံးစံအတိုင်းကျွန်တော်တို့ YouTube ကနေပတ်စံပြန်ရမှာပေါ့နော်အဲ့လိုမှမဟုတ်ဘူးဆိုတော့ free page လေးတွေကိုပဲနော်အတူအစလေးတွေပဲကျွန်တော်တင်ပြီးတော့ကျွန်တော်တို့ website တွေဖြစ်ဖြစ်ဘာဖြစ်ဖြစ်ပုံမှာနော်အပြည့်စုံကိုပြန်ပြီးတော့ယူပါပေါ့နော်ဝယ်ပါဆိုပြီးတော့ကျွန်တော်တင်ပေးလို့ရတယ်နော်အဲ့လိုမျိုးလေးရမယ်နောက်တစ်ခုကတော့ YouTube ပေါ်မှာပဲကျွန်တော်တို့က tutorial လေးတွေလုပ်ပြီးတော့ကျွန်တော်တင်လို့ရမယ်ထုံစံတိုင်းအဲ့ tutorial လေးတွေကနော် subscriber ပြည့်ပါညာပေါ့ဗျာနော် view watcher ပါတွေပါပြည့်လို့ရှင်ရမယ်ပေါ့အဲ့လိုမျိုးလေးကျွန်တော်တို့လုပ်လို့ရမယ်နော် YouTube ပေါ်မှာ tutorial တင်လို့ရမယ်နောက်တစ်ခုကကြတော့ဒီ online နေပေါ်မှာကျွန်တော်တို့ Zoom တို့ဘာလို့နော် Facebook တို့ဘာလို့ညာတို့ကနေပဲကျွန်တော်တို့ online ပြန်တင်ပေးမှာဗျာ teaching ပေါ့နော် teaching အနေနဲ့လုပ်ပြီးတော့လည်းကျွန်တော်တို့ပြန်ပြီးတော့လုပ်လို့ရမယ်အဲ့လို teaching မှာလုပ်ပြီးတော့မှမဟုတ်ဘူးဆိုလို့ရှင်လည်းကိုယ့်ဖန်တွေကို tutorial လေးလုပ်ပြီးတော့အဲ့ tutorial လေးတွေကိုလည်းအစအဆုံးရောင်းစားလို့ရတယ်ဥပမာ music production course ပေါ့ music mastering course ဆိုပါတော့ညာလို့ဆိုပြီးတော့ကျွန်တော်တို့ရောင်းစားလို့ရတယ်ရောင်းစားလို့ရတဲ့ website တွေလည်းကျွန်တော်တို့ရှိတယ်ပေါ့နော်အဲမှာကျွန်တော်သိတော့ဆို Udemy တို့ပါလို့ပေါ့နော်အဲကနေလည်းကျွန်တော်ပြန်တင်ပြီးတော့ရောင်းလို့ရမယ်ဗျာ။နော်အဲ့ဒါတော့ကျွန်တော်တို့လုံးတော့မလုပ်ကြည့်ဘူးပေါ့နော်။အဲလုံးပြီးသွားလို့ရှင်လည်းကျွန်တော်အဲရလေးကို tutorial လေးတစ်ခုအနေနဲ့ကျွန်တော်စမ်းပြီးတော့လုပ်ကြည့်ပြီးတော့ကျွန်တော်ပြောကြည့်ပြောပြကြည့်မယ်ပေါ့နော်။အဲလိုမျိုးလေးလုပ်လို့ရတယ်။ နောက်တစ်ခုကကျတော့ဘာလို့လို့ရမလဲဆိုလို့ရှိရင်နော် Fiverr နေလဲကျွန်တော်တို့တချင်းတွေကိုရောင်းလို့ရမယ်ရောင်းလို့ရမယ်ဆိုတဲ့ဟာကတော့ Fiverr မှာတော့ကိုယ့်ရဲ့ sample လေးတွေကျွန်တော်တင်ထားမယ်တင်ထားတဲ့ဟာကိုမှအဲတချင်းအချင်းတဲ့လူတို့ဘာလို့ညာတို့ကနေကိုယ့် sample လေးနားထောင်ပြီးတော့တို့အဲလာပြီးတော့နော်ရအဲ့မယ်ပေါ့ဗျာအဲ့ဒီဟာကိုမှဘယ်လိုပုံစံလိုချင်လဲဘာလည်းလိုချင်လဲဆိုတဲ့ဟာကိုကို amount တစ်ခုနဲ့နော်ကိုသတ်မှတ်ထားတဲ့ amount နဲ့ဒါချိန်ပြီးတော့ဒီပေးပေါ့ဗျာနော်ကိုသူလိုချင်တဲ့တခြင်းတွေကိုသူလိုချင်တဲ့ဒီလုံးတွေဟာလား background music အစားရှင်ဘာဒီလုံးမဖြစ်ပါဗျာအမျိုးတွေ Fiverr နဲ့ဒီပေးလို့ရမှာဖြစ်ပါတယ်နော် Fiverr account လေးတစ်ခုတော့လိုမယ်နော် Fiverr account လေးကနေကျွန်တော်ဒီပေးလို့ရမယ်နော်အဲ့ဟာလေးကိုလည်းကျွန်တော်အခါခွင့်တင်လင်ကျွန်တော်ဆက်ပြီးတော့ iFiverr မှာဘယ်လိုလုပ်မလဲဆိုတဲ့ဟာလေးကိုကျွန်တော်တို့ဆက်ပြီးတော့ကျွန်တော်တည်တဲ့တော့လေကျွန်တော်ပြောလို့ရမှာပြောကြည့်ပေးမယ်ဗျာเนาะအဲ့လိုမျိုးလေးလုပ်လို့ရမှာပေါ့နောက်တစ်ခုကကျတော့ဘာလုပ်လို့ရမှာဆိုတော့ဒီလုံးတွေရရောင်းချင်တယ်ဒီလုံးတွေရောင်းချင်တယ်ဆိုလို့ရှိရင်ဒီလုံးတွေရောင်းလို့ရတဲ့ site တွေရှိတယ်ဥပမာအပြင်เนาะ Bigstar တို့ Airbig တို့အစားရှိသဖြင့်ပေါ့เนาะဒါကတော့နာမည်ကြီးတဲ့ဟာနှစ်ခုပေါ့ဗျာကျန်တဲ့ဟာတွေလည်းရှိတယ်အဲ့ဒီရောင်းလို့ရမယ်အကောင့်ဖွင့်ပြီးရောင်းရမှာပေါ့ဒါပေမဲ့သူကတော့ကျွန်တော်တည်တဲ့လောက်ပေါ့နော်အခုချိန်တော့ကျွန်တော်မတည်ဘူးကျွန်တော်အရင်တော့ကျွန်တော်တည်တဲ့လောက်ဆိုရင်တော့ maximum 10ပုတ်ပဲရမယ်10ပုတ်တက်ပူွားတဲ့ဟာဆိုလို့ရှင်တော့ကျွန်တော်တို့လာစင်ကြီးပေးပြီးတောင်းရမှာပေါ့ဒါမဲ့လည်းအရင်ဆုံးပြရောင်းကြီးပေါ့10ပုတ် free ရနေရပဲအဲ့တော့မှ10ပုတ် free ရလို့ကိုကဒီရောင်းကြီးလို့အဆင်ပြေတယ်မိုက်တယ်သူလာစင်ကြီးနဲ့ကိုရောင်းရတဲ့အမောင်းနဲ့ကြိုက်တယ်တန်တယ်ဆိုရင်တော့ဒါဆက်လုပ်ပေါ့နော်အနည်းဆုံး10ပုတ်တော့ရောင်းစမ်းပြီးတော့ရောင်းကြီးလို့ကျွန်တော်တို့ရမယ်နော်အဲလည်းအကောင့်ဖွင့်ပြီးတော့ကျွန်တော်အဲ့ Bigstar လို့ Epic လို့အကြောင်းလဲကျွန်တော်နောက်ပိုင်းမှာကျွန်တော်တည်တဲ့တော့ကျွန်တော်ထပ်ပြီးတော့ sharing လုပ်ပေးပါမယ်ဗျအဲ့လိုမျိုးလုပ်လို့ရမယ်နောက်တစ်ခုကတော့နော်ကျွန်တော်တို့ဘာလုပ်လို့ရအောင်မလဲဆိုလို့ရှိရင်ကိုတီလုံးနေကိုတီလုံးနေတော့ဖြစ်ကုန်နော်ကျွန်တော်ကိုတီလုံးနေနော်တခြင်းနေကိုကို website လေးတစ်ခုလုပ်ပြီးတော့လဲကျွန်တော်တို့တင်ပြီးတော့ကျွန်တော်တို့ရောင်းလို့ရမယ်အဲ့ website လုပ်မယ်ဆိုလို့ရှိရင်ကကိုပိုင်ကိုပတ်စံရှင်ရှိသလိုအကျယ်ကြီးချဲ့ပြီးလုပ်ပါဗျာဘာမှမရှိသေးဘူးဆိုလို့ရှိရင်တော့နော် budget အနေနဲ့အဆင်မပြေသေးဘူးဆိုတော့ Bandcamp ရှိမယ်နော် Bandcamp ဆိုတာ၄ရှိမယ်အဲ့ Bandcamp လေးကိုကျွန်တော်ဝင် Bandcamp လေးမှာ account ဆောက်နော် account ဆောက်ပြီးသွားလို့ရှိရင်ကိုတချင်းနေဒီလုံးနေတချင်းနေတင်ပေါ့ဗျာတင်ပြီးတော့ကိုတချင်းနေကိုကိုကြိုက်တဲ့ amount တစ်ခုထားပြီးတော့ကျွန်တော်ရောင်းစားရမယ်ဗျာနော်အဲ့လိုမျိုးရောင်းလို့ရမယ်ပြီးသွားလို့ရှိရင်နောက်တစ်ခုကကျွန်တော်တို့ဒီ album လေးတွေကိုလည်းလုပ်လို့ရရင်တော့ album လေးတွေလုပ်ပြီးတော့သချင်းလေးလုပ်ပြီးရောင်းဝယ်ရနေရတခုရှိသေးတယ်အဲ့ဒါတော့အားလုံးသိတယ်ကျွန်တော်လည်းအရင်ဆုံးလိုက်ပြီးတော့ကျွန်တော်လည်းရှောက်ပြီးတော့ tutorial လေးတွေရှေ့မှာလုပ်ဘူးတယ်เนาะ bandlab ပေါ့ bandlab နဲ့ကိုယ့်ဘက်ကို album လေးတွေလုပ်ပြီးတော့လည်းကျွန်တော်ရောင်းလို့ရမှာဖြစ်ပါတယ်ခင်ဗျာနော်အဲကျွန်တော် battery လည်းကုန်တော့မယ်ဆိုတော့အဓိကတော့အဲ့ဒါပါပဲဒါကတော့ကျွန်တော်တီးသလောက်ကျွန်တော်တို့ပတ်စံဒီ online ကနေပတ်စံရှာလို့ရမယ်ဒါ beat maker တွေအတွက်နည်းလမ်းလေးပေါ့နော်မေးစရာနေနေတိမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ထပ်ပြီးတော့အောက်မှာ comment မှာเนาะကျွန်တော်မသိသေးတဲ့အကြောင်းအရာလေးရှိမယ်တခြားဘာလို့လို့ရလဲဘာနီးနန်းနဲ့ရှာလို့ရလဲဆိုတဲ့အားလေးကိုလည်း sharing လုပ်ဝေးခဲ့ပါဦးဗျအားလုံးပဲ thank you ပါ